မြန်မာစစ်ကောင်စီဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လူခွင့်လေးစားလိုက်နာသူတွေရဲ့အသံတွေတိတ်သွားအောင်ဒီဂျစ်တယ်နည်းပညာအသုံးချမှုကိုတင်းကျပ်စွာကန့်သတ်ချုပ်ချယ်ထားတယ်လို့ဗြိတိန်ခြေစိုက်လူခွင့်ရေးအဖွဲ့ Article 19ကဆွစ်ဇာနိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ကောင်စီမှာဒီနေ့တင်ပြသွားပါတယ်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဟာလွတ်လပ်စွာဒီဂျစ်တယ်နည်းပညာအသုံးချခွင့်အတွက်အကြီးမားဆုံးအဟံတာဖြစ်နေပြီးတော့ဒီဥပဒေနဲ့ပဲသတင်းတောက်တွေသတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေလူခွင့်ရေးကိုခုခံကာကွယ်သူတွေဆရာဆရာမတွေကျောင်းသားတွေနဲ့စေုပ်ချုပ်ရေးကိုစန့်ကျင်သူတွေကိုမကြသေးခင်ကာလတွေအတွင်းမှာပဲဖမ်းဆီးထောင်ချတာအပြင်တချို့ဆိုတရားမှာချမှတ်ခံခဲ့ရတယ်လို့ Article 19အဖွဲ့ကပြောပါတယ်တစ်ဖက်မှာ Digital နည်းပညာအသုံးချမှုကိုအဲ့လိုကန့်သတ်ထားပေမဲ့စစ်တပ်ကိုလိုလားသူတွေကဒီမိုကရေစီလိုလားသူတွေရဲ့ online အကောင့်တွေကတဆင့်ဖန်စီထောင်ချမယ်အသက်အန္တရာယ်ပြုမယ်ဆိုတဲ့ချင်းချောက်မှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေတယ်လို့ကုလသမဂ္ဂလူခွင့်ကောင်စီမှ Article 19အဖွဲ့ကိုယ်စားလှယ်ကတင်ပြသွားခဲ့ပါတယ်ခင်ဗျာ